မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေဟာကြေကွဲပဲကောင်းကြောင်းလာအိုနိုင်ငံမြို့တော်ဗီယက်နမ်မှာကျင်းပနေတဲ့အာဆီယံအစည်းအဝေးမှာအမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့ဇူလိုင်29ရက်နေ့မှာပြောကြားလိုက်ပါတယ
်။ The ongoing and heartbreaking crisis in Burma or the PRC's escalatory and unlawful actions taken against the Philippines.
လာတလောဖြစ်ပေါ်နေတဲ့ပြည်ပခါကြောင့်မြန်မာနိုင်ငံကကြေကွဲပဲကောင်းတဲ့အခြေအနေတွေလွန်ခဲ့တဲ့လအနေငယ်အတွင်းတောင်တရုတ်ပင်လယ်ပြင်အတွင်းအခြေအနေဆိုးဝါးလာအောင်တရုတ်ကဖိလစ်ပိုင်နိုင်ငံအပေါ်တရားမဝင်လှုပ်ဆောင်နေတဲ့အခြေအနေစတဲ့ကိစ္စရပ်တွေကိုကျွန်တော်တို့အတူလက်တွဲဖြေရှင်းသွားကြဖို့လိုအပ်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောကြားခဲ့တာပါ။ဒါပြင်အာရှနဲ့အမေရိကကလူဦးရေ1ဘီလီယံကျော်ရဲ့လူမှုဘဝအခြေအနေတွေတိုးတက်ကောင်းမွန်လာအောင်ပူးတွဲလှုပ်ဆောင်နေကြတဲ့အချိန်ထဲမှာပဲရုရှားကယူကရိန်းကိုတရားမဝင်ကျူးကျော်တိုက်ခတ်နေတဲ့ကိစ္စ၊မြောက်ကိုရီးယားကနျူကလ িয়ার နဲ့ပဲ့ထိန်တပ်ဒုံးကျည်တွေစမ်းသပ်ပစ်လွတ်နေတဲ့ကိစ္စရပ်တွေကိုလည်းလက်တွဲလှုပ်ဆောင်သွားကြဖို့လိုအပ်တယ်ဆိုတာကိုဝန်ကြီးဘလင်ကင်ကထပ်သွင်းပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာဆူဒီကလည်းမြန်မာအရေးဖြေရှာဖို့ဒေတာရင်းအာဆီယံရဲ့ငင်းကြိုင်းအစီအစဉ်တိုင်းမြန်မာစစ်ကောင်စီဘက်ကဆက်စပ်ဆွေးနွေးလို့စိတ်မရှိတဲ့အပေါ်ဇူလိုင်25ရက်နေ့ကပြင်းပြင်းထန်ထန်ဝေဖန်ပြောကြားခဲ့ပါတယ်ခင်ဗျာ။